သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိန်း3နှစ်ကျော်ကာလအတွင်းစစ်ကြောင်းထိုးလေကြောင်းတိုက်ခိုက်လက်နက်ကြီးပစ်ခတ်ဆိုတဲ့စကားလုံးတွေကဆလို့အစုလိုက်အပြုံလိုက်တက်ပြတ်ခံရဆိုတဲ့စကားလုံးတွေဟာနှိမ့်စင်လို့ကြားနေရတာပါလက်ရှိအချိန်ကာလအတွင်းမှာပဲလက်နက်အင်အားလူအင်အားသုံးပြီးပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်တွေဟာထိပါဖျက်ဆီးခံခဲ့ရပါတယ်စစ်ကြောင်းအမြဲထိုးခံနေရပြီးပြည်သူတွေမကြာခဏအသက်ခံနေရတဲ့စကိုင်းတိုင်းအတွင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဒီလိုစစ်ရာဇဝတ်မှုကျွလွန်တာတွေကတစ်နေ့တစ်မျိုးမယိုအောင်ရှိနေတာပါ။စကိုင်းတိုင်းဒဇယ်မြို့နယ်တွေကိုစစ်ကြောင်းထုတ်လာတဲ့အင်အား200ကျော်ရှိစစ်ကောင်စီတပ်စစ်ကြောင်းဟာအယက်သားပြည်သူ12ဦးကိုခန္ဓာကိုယ်အစိတ်အပိုင်းတွေအပိုင်းပိုင်းဖျက်တောက်တပ်ပစ်ခဲ့တယ်လို့အခုမတ်လပထမပတ်ထဲမှာပဲဒဇယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီလိုပြည်သူတွေကိုတက်ရမှာတော့စစ်ကောင်စီရဲ့လက်ရွေးစင်တပ်ရင်းတွေပေါင်းထားတဲ့ဘလူးစစ်ကြောင်းဟာပြီးခဲ့တဲ့2023နှစ်စပိုင်းလောက်ခရဲကရရဆက်ဆက်တပ်သားတွေကိုပြုလုပ်နေခဲ့ပါတယ်။စကိုင်းမြို့နယ်တာတိုင်ကျွရမှာပြည်သူ18ဦးကိုဥကောင်းချေလက်တွေဖြတ်ပြီးအစုလိုက်ပြုံလိုက်တက်ခဲ့တဲ့ဘလူးစစ်ကြောင်းဟာမြင်းမှုမြို့နယ်မြောင်မြို့နယ်တွေမှာလည်းရက်ဆက်ကြံကြုတ်တဲ့စစ်ရာဇဝတ်မှုတွေကိုဇက်တိုက်ကျူးလွန်ခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်ပြီးမြောင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူကိုနွေဦးက
စကိုင်းမြို့နယ်ရောမြင်းမြို့မြို့နယ်ရောမြောင်မြို့နယ်ရောကျွန်တော်စကိုင်းခရိုင်ပြည်မှာရှိတယ်ဒီ၃မြို့နယ်ပေါ်ရနော်ဒီ၃မြို့နယ်လုံးကတော့ဟိုဒီရေးရဆက်ဆက်ခံရတဲ့အပိုင်းတွေကတော့အလုံးနဲ့ဟိုပြည်ကြီးသားဖြစ်တယ်ပေါ်ရနော်ကျွန်တော်တို့ဒီစကိုင်းမြို့နယ်ပေါ်မှာဆိုလို့ရှိရင်လည်းဒါခေါင်းနဲ့ချက်ပြီးတော့ဒါချန်စီရီမှာချိန်ထားကြတဲ့ကိစ္စမျိုးပေါ့နော်အပြီးလို့ရှိရင်ကျွန်တော်တို့ဒီမြင်းမြို့မြို့နယ်မှာဆိုလို့ရှိရင်လည်းအဲ့လိုမျိုးပဲဒါဟိုခြေရက်လက်ပြက်တွေတောက်ထားကြတာမျိုးလည်းရှိတယ်ဒါကျွန်တော်တို့ပစ္စတဲ့ပေါ့နော်။ညောင်မျိုးညောင်ရောက်လာတဲ့အခါမှာဆိုလို့ရှိရင်ဒါဟိုကောင်းဖြတ်ပြီးတော့ကောင်းတစ်ချက်တစ်ချက်ထုတ်ထားကြတဲ့ကိစ္စမျိုးတွေလည်းရှိပါတော့။အဲ့ဒါတွေကလည်းအများကြီးပဲ။နောက်တစ်ခုကကျွန်တော်တို့ဒီစေဝေးဆောင်ပြည်သူတွေကိုလည်းလမ်းမှာတွေ့တယ်လို့ဒီတိုင်းမှာဟိုစစ်တပ်တန်းကမဟုတ်ခင်တောင်မှဟိုဒီခြေထောက်နဲ့မြင့်ချစ်တက်သွားတဲ့ကိစ္စမျိုးတွေဆိုတာလည်းရှိခဲ့တယ်ပေါ့။ဒီအထက်မှာဆိုလို့ရှိရင်ပကန်းတိုင်းတွင်းမှာဆိုလို့ရှိရင်တော့ဒီအပေါ်ပိုင်းတွေပေါ့နော်။တစ်ဆယ်ဆက်တွေတို့ကျွန်တော်တို့ဒီပလဲရက်တွေအတိအထက်မှာဆိုရင်လည်းရှိခဲ့တယ်ပေါ့နော်။အဲ့လိုမျိုးကြီးကတပိုက်တုံကျဲတဲ့အပိုင်းကြီးလည်းရှိတယ်။ဒါအဲ့လိုမျိုးကတော့များတယ်။တစ်ကြောင်တစ်ခုတစ်ခုလာတိုင်းပြေဆုံးမှုမရှိလိုက်တဲ့ဒါအရေးပါပြီးဒီလိုဖြစ်ဖြစ်ကျွန်တော်တို့ကာကွယ်ရေးဖို့ဖြစ်ဖြစ်ရှားတယ်ကနော်။အကုန်လုံးကတော့တစ်ခုပေါ်တစ်ခုကတော့ဖုန်ရှင်နဲ့လာရတာလည်းရှိတယ်
။စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့မတရားဖမ်းဆီးတပ်ဖြတ်ကြတွေနဲ့စစ်ရာဇဝတ်မှုကျွလွန်တာတွေကိုအာဏာသိမ်းကာလတခြားလောပြည်내နဲ့တိုင်းနေရအနှံ့ကပြည်သူတွေကြုံတွေ့ခံစားခဲ့ကြရပါတယ်။စကိုင်းတိုင်းတူစစ်ကောင်စီတပ်တွေကြောင့်ပြည်သူတွေမကြခဏအသက်ဆုံးရှုံးနေရတဲ့ကရင်နီပြည်မှာဆိုလေအခုနှစ်ထဲမှာပဲဆူဆူရော်ရဖြစ်စဉ်တွေကြုံခဲ့ရတာပါပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာစစ်ကောင်စီတပ်စစ်ကြောင်းကဒဇဂန်အဖြစ်ခေါ်ဆောင်သွားတယ်ရှားတော်မြို့နယ်တွေကစစ်ရှောင်းမိသားစု၃စုဟာအသက်ခံခဲ့ရပြီးခလီးငယ်၃ဦးနဲ့ကိုဝင်းဆောင်အမျိုးသမီးအပါအဝင်ပြည်သူ၈ဦးသေဆုံးခဲ့ရပါတယ်ဒါအပြင်လေကြောင်းကပုံကျဲတာနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာဒီမော့ဆိုမြို့နယ်ကစတင်နေတဲ့ကလေးငယ်တွေအပါအဝင်ပြည်သူ၅ဦးသေဆုံးခဲ့ရသလိုအခုမတ်လထဲမှာလည်းဖားဆောင်မြို့နယ်ထဲမှာပြည်သူ၅ဦးချက်မနေသေဆုံးခဲ့ရပါတယ်။ကရင်ပြည်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတပ်ဖြတ်တာပုံကျဲတာလက်နက်ကြီးကြားရောက်တာမိုင်းထိမှန်တာနဲ့စေဝါမလုံလောက်မှုတွေကြောင့်အနာသိန်းကာလအတွင်းအယက်သားပြည်သူ620ကျော်အထိသေဆုံးထားရတယ်လို့တိုးတက်သောကရင်ပြည်သူအင်အားစု PKPF ကပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းမှာထုတ်ပြန်ထားပါတယ်။ဒီလိုစစ်ရာဇဝတ်မှုတွေနဲ့လူသားချင်းစာနာထားတာမှုအကူအညီလိုအပ်နေတာတွေကိုအိန္ဒိယနိုင်ငံတွေအပါအဝင်နိုင်ငံတကာကထိရောက်တဲ့တုံ့ပြန်မှုမျိုးမရှိခဲ့ဘူးလို့ကရင်ပြည်ကြားကာလအဆိုရေးကောင်စီအတွင်းရေးမှူးနဲ့ဥပညာကပြောပါတယ်။
ဒီကံကူပါလေကျွန်တော်တို့ဒီနိုင်ငံကအဖွဲ့ကြီးကဟိုတောင်းရှိပါတယ်။ဒါနဲ့နိုင်ငံကအဖွဲ့ကြီးကတော့တော့ဘာလို့ဟိုဆေးရအောင်ကောင်းပါလား Artificial Intelligence ပေါ့။အဲတော့ဟိုတကယ် Inter Agency တွေကတော့မလုပ်နိုင်ဘူးပေါ့နော်။ဟိုအဲတော့ဒီကျိုးချေဆိုအကြက်ဆက်ဆွေးကြီးတွေ NGO လောက်ပဲဟိုသူတို့နိုင်ငံကနေလူစုဖိုင်တောင်းနေတာရှိတယ်။အာအဲတော့ထိုင်းနိုင်ငံရှိရနေနဲ့ဟိုအနေနဲ့ဖြစ်နေကြတော့ခဏတော့လေသူတို့ကလည်းဒီဂျစ်တယ်ကဟိုနိုင်ငံရဲ့အချင်းတွေလည်းရှိတော့ပါတော့ အဲကျွန်တော်ဒီတိတာပေါ်ကလည်းထိုင်နေတာကလည်းဒီမျိုးကြည့်ကြရတယ်ကျွန်တော်ရှိနေမှာမဟုတ်ဆိုတော့ကျွန်တော်ဒီကူနားလည်းကြိုးစားရတယ်ပေါ့နော်ဟိုအဲကြောင်နားလည်းပဲတိမေဆိုရင်ကျွန်တော်ပေါ်နေ approach ကအများကြီးပါတယ်အဲ့တော့ကျွန်တော်ဟို policy ရ approach ရကျွန်တော်တို့အများကြီးပါတယ်ဟောရှင်းရှင်းပြောရင်တော့ထိုင်နေတဲ့ရုပ်ဟိုနိုင်ငံချစ်ကမှုတော့ပြပါတယ်ဒါတော့အပြုံးအမှန်နဲ့ပြပါတာကလည်းပေါ့နော်ဟုတ်ဟုတ်
စစ်ကောင်စီဟာပြည်တွင်းစစ်ပွဲတွေအတွင်းမှာကတ်သက်ထားတဲ့လေကြောင်းတိုက်ခိုက်အသုံးပြုတာတွေကြက်ကြက်ပြက်ပြက်လှုပ်ဆောင်နေသလိုကြားမြင့်ထားတဲ့ဖြတ်အားပြင်းဘုံတွေနဲ့ဓာတ်ရုပ်ဘုံတွေကိုပါအသုံးပြုနေတာပါပြီးခဲ့တဲ့နိုဝင်ဘာလဒုတိယပတ်ကျဲကစတင်နေတဲ့ရခိုင်ပြည်နယ်စစ်စင်ရေးအတွင်းမှာလည်းစစ်ကောင်စီမြေပြင်အထိုင်တပ်တွေကကျေးရွာနဲ့မြို့ပေါ်တွေကိုလက်နက်ကြီးနဲ့ပစ်တာအပါအဝင်လေကြောင်းရေကြောင်းအစုံနဲ့လည်းဘုံကျဲပစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့ပါတယ်ဒါကြောင့်ရခိုင်ပြည်စစ်စင်ရေး3လကျော်အတွင်းအယတားပြည်သူ150နီးပါးအသက်ဆုံးရှုံးထားရသလိုမြို့တွေနဲ့စေယုံတွေစာတင်ကျောင်းတွေနဲ့နေအိမ်တွေအများအပြားပျက်စီးခဲ့ကြရပါပြီ။အယတားပြည်သူတွေနဲ့အယတားပြည်မက်တွေကိုတိုက်ခိုက်နေတဲ့စစ်ကောင်စီကိုနိုင်ငံတကာကအရေးယူဖိအားပေးဖို့လိုအပ်တယ်လို့ပြောလာသူကရခိုင်တပ်တော်အေအေးပြောခွင့်ရခိုင်သူခါပါ
။စစ်ကောင်စီကရီမာဂျီဘရန်ရီလူခွန်ရီရှိုးဖောင်းမှုန်ဒီစိုက်ရာဇွားမှုကျူးလွန်မှုန်ဒီနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရဒီနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဖိအားပေးအရေးယူဖို့လိုအပ်တယ်လို့ပြောချင်ပါတယ်အခါတစ်ဖက်မှာအိန္ဒိယနိုင်ငံဒီနဲ့ဒေသတွင်းနိုင်ငံဒီအနေနဲ့လည်းအကရန်ဖဲစိတ်ကောင်းစီကြားဆုံမှုကိုလက်ခံပြီးရမပရီအနာဂတ်ကိုမှန်မှန်ကန်ကန်ပြုမြန်သုံးသပ်ပနာဒေါ်လာရီအာစုဒီပေါ်မှာကုန်တိုက်ခါဟင်အခုထဲပို့လို့နင်းကစွာရှင်းကဆောင်ရက်ကဖို့လိုအပ်တယ်လို့ပရိုဂရမ်လိုပါတယ
်စစ်ကောင်စီဟာစစ်ကြောင်းထိုးပြီးအစုလိုက်ပြုံလိုက်တပ်သားတွေရွာလုံးကျွတ်မိရှုတာတွေကိုအာဏာသိမ်းကာလအစောပိုင်း2021ခုနှစ်ဇွန်လလောက်ခရဲကစက်တိုက်ပြုလုပ်ခဲ့ပါတယ်စာတင်ကျောင်းတွေနဲ့လူစီကားတဲ့နေရာတွေမြို့တွေရွာတွေကိုဘုံကျဲတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူအစုလိုက်သိဆုံးမှုဟာလေ2021နှစ်ကုန်ပါလောက်ကနေအခုထိမကြာခဏဖြစ်ပေါ်နေပါတယ်အယက်သားပြည်သူတွေအတွက်အကအကွယ်နဲ့အကူအညီတွေဖြစ်စေဖို့ဒီလိုစစ်ကောင်စီရဲ့နှစ်နဲ့ချီပြီးအကြိမ်ကြိမ်ပြစ်မှုကျွလွန်နေတာတွေကိုတပ်တွေအထောက်အထားတွေနဲ့တင်ပြတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ထိထိရောက်ရောက်မလုပ်ဆောင်နိုင်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြောပါတယ
်ဒီလိုမျိုးနိုင်ငံတကာမှာဆိုလို့ရှိရင်လည်း UN Security Council မှာ2669ပေါ့နော် resolution ကျခဲ့တာရှိတယ်အဲ2022ဒီဇင်ဘာရဲ့အခု2023ဒီဇင်ဘာတစ်နှစ်ကျော်လာပြီအခု2024တည်းရောက်လာပြီဘာမှမလိုက်တော့ဘူးအဲ့တော့ကမ္ဘာအဖွဲ့အစည်းတွေကဒီအာဏာရှင်တွေကိုလှုပ်ချင်တယ်လို့လှုပ်ဖို့အခွင့်အလမ်းပေးတယ်လို့မျိုးဖြစ်နေသူတို့ကိုယ်တိုင်ကစာရွက်ပေါ်မှာပဲရှိပြီးတော့အဲ့တော့ကျွန်တော်တို့ကဘာပဲပြောတောင်းဆိုစရာရှိတာတောင်းဆိုမယ်နိုင်ငံတကာကသူတို့ပြက်ကွက်နေတယ်ဆိုတော့သူတို့သိအောင်တော့အမားတို့ပြောရမှာကျွန်တော်တို့အလုပ်ပဲပေါ့နော်ကျွန်တော်တို့လုပ်ဖွဲ့ဖြစ်တယ်ဒါပေမဲ့တစ်ဖက်မှာလည်းပဲကိုယ်တိုင်ပြည်ရဲ့နိုင်ငံတော်အသက်ထူထောင်မှုကိုယ်တိုင်ပြည်ဒီစစ်ကြုံစနစ်အာဏာရှင်စနစ်တွေအောက်ကလွတ်မြောက်ဖို့ကကျမတို့ကိုယ်တိုင်ယုံရမှာပဲဆိုတဲ့ဟာကပိုသေးကြလာတယ်ပေါ့နော်အဲ့တော့အဲ့ဒီယုံကံမှုကိုလည်းပြည်သူလူထုကလက်တွေ့လုပ်နေကြတယ်ပြည်သူလူထုကလက်တွေ့လုပ်နေကြအဲ့ဒါကိုကျမတို့ကနိုင်ငံတကာကိုပြောဖို့ပဲအဲ့တော့ကျမတို့ဗမာပြည်မှာဖြစ်နေတာတွေကတာဝန်ရှိမှုအပိုင်းမှာစိတ်ကောင်းစီတယ်မဟုတ်ဘူးကြာလာလို့ရှိရင်နိုင်ငံတကာကမှတာဝန်ရှိတာသူတို့လည်းတာဝန်ရှိတယ်ပြည်သူလူထုတွေနေ့စဉ်နဲ့မျှတည်နေတယ်ပြောနေတယ်ဆိုနေတယ်ကြားရဲကထိထိရောက်ရောက်မလုံနိုင်တဲ့နိုင်ငံတကာ international system ကြီးတစ်ခုလုံးမှာပါတာဝန်ရှိတယ်ဆိုတာကိုတော့ကျမတို့ထုတ်ဖော်ပြောဆိုပြီးတော့ advocate လုပ်သွားဖို့ရှိပါတယ
်။အာဏာသိမ်းထားတဲ့3နှစ်ကျော်အတွင်းစစ်အုပ်စုနဲ့အပေါင်းအပါတွေကြောင့်ဒီမိုကရေစီအရေးလှုပ်ရှားသူနဲ့ပြည်သူ4600ကျော်အသက်ဆုံးရှုံးထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကအခုလ6ရက်မှထုတ်ပြန်ထားပါတယ်။ကြအပြင်အတီးပြုတ်ဖို့လိုအပ်နေတဲ့အမိတွေစုံစမ်းဆဲတက်ပြက်ခရရသူ1500ဝန်းကျင်ရှိနေတယ်လို့လဲဆိုထားပါတယ်ဒီရေအတွက်ဟာစစ်ကောင်စီကအာဏာသိမ်းထားတဲ့မတ်လ6ရက်အထိရက်ပေါင်း1130နဲ့တွက်ချင်တနေ့ကိုပြည်သူ5ဦးကျော်အသက်ဆုံးရှုံးနေရတာပါစစ်ကောင်စီတက်စစ်ကြောင်းတွေကိုဟန်ကြဖို့အခက်အခဲတွေနဲ့စိန်ခေါ်မှုတွေကတော့အများကြီးရှိနေသေးတယ်လို့ကိုနေဦးကဆိုပါတယ်
။ရင်ဆိုင်ရတဲ့စစ်တပ်နာကတော့တခြားဘက်မှာပြည်သူတွေနဲ့မမီးနှံမှုပေါ့နော်။အဲ့ဒီအပိုင်းတွေမှာဆိုရင်လည်းမရှိဘူး။အဲ့တကယ်လို့လုပ်ငန်းလုပ်ရတဲ့ခါကတော့အဆင်ပြေတယ်။ ကောင်းတယ်ပြီးလို့ရှိရင်တရင်ပြည့်စုံမှုပိုင်းမှာကတော့နည်းနည်းလေးတော့အခုဒီကဒီနောက်ပိုင်းမှာတော့ကြိုက်ကြသွားတဲ့အပိုင်းတွေပြီးလို့ရှိရင်မကြီးရတော့တဲ့အပိုင်းတွေတော့များတယ်ဒါကြောင့်လဲဆိုလို့ရှိရင်ပြည်သူတွေတဲကနေတော့တရင်ပြေးနိုင်များတယ်ဆိုကြမို့သူတို့ဆက်မှာလဲဒါပြည်သူတွေကတရင်ပြေးနိုင်တဲ့ခါမျိုးတွေကိုဖြတ်သွားနိုင်မယ့်နည်းလမ်းမျိုးတွေပေါ့နော်အဲသူနဲ့ပတ်ဝန်းကျင်တစ်လျှောက်မှာတော်တော်များများအရင်မပြေးရတော့အောင်မလုပ်ရတော့အောင်မနေနိုင်တော့အောင်ပေါ့နော်အာအမှုကြီးခဏရှိကြရစပြီးတော့ဆက်လုပ်လိုက်တယ်ဟိုဒီဒီဘိုင်းကတော့ဟိုခါတိုင်းခါနှစ်ကြီးဂျင်းနှစ်ကြီးလုံလို့တော့မညံတော့ဘူးကောနော်ဒါအဲ့ဒီဘိုင်းနေတော့ရှိတယ
်စစ်အာဏာရှင်စနစ်ဆိုးတွေကြာကနေဒီမိုကရေစီအရေးကိုကူပြောင်းတဲ့ကာလအခိုက်အတန့်တိုင်းမှာပေးဆက်ဆွန့်လွတ်ခဲ့ကြရတာတွေများစွာရှိပါတယ်မြန်မာ့ຫນွေဦးတော်လည်းရေးမှာလည်းပေးဆက်ခဲ့ရတဲ့အသက်သွေးချွေးများစွာရှိခဲ့ပါတယ်ဒီအခြေအနေကြားမှာပဲစစ်ကောင်စီရဲ့စစ်ရာဇဝတ်မှုတွေအပေါ်ထိရောက်တဲ့အရေးယူမှုတွေရှိဖို့အရေးဟာမှတ်ကျန်းတွေအဖြစ်သားတည်ရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ကြည့်နိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ